ကရင်ပြည်နယ်တွင်လက်နက်ကင်ပရိပခါတွေနဲ့လေကြောင်းတိုက်ခိုက်မှုတွေတိုးလာတာကြောင့်အိုးအိမ်စွန့်ထွက်ပြေးချရတဲ့ဒုက္ခသည်9သိန်းနီးပါးရှိလာပြီလို့ KNU ကရင်အမျိုးသားအစည်းအရုံးကပြောပါတယ်။ကရင်ပြည်နယ်တွင်စစ်ပြေးဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ထိုင်းနယ်စပ်ကနေမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။ကရင်မျိုးသားအစည်းအရုံးမှာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6တို့မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေကလည်းဇက်တိုက်ဖြစ်နေတာပါ။ဒီအတွက်ကရင်စစ်ပေးဆောင်ရေးအတွက်ဟာ9သိန်းလောက်ထိရှိလာတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီးကအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကစည်ရင်ရရှိတာက4သိန်းကျော်9သိန်းလောက်တော့မီးပါ။ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကတော့9သိန်းကျော်လို့ပြောတာလည်းရှိတယ
်။အခုဆိုရင်စစ်ကောင်စီဘက်ကတော့တော်လန်ရေးတပ်ဖွဲ့တွေကိုအားပေးထောက်ခံနေတဲ့လူလူတွေကိုပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းပြောပါတယ်။
ဒီလိုလက်ရှိအချိန်မှာပေါ့နော်ဟိုကျွန်တော်လက်နက်ကင်တော်ရင်ကိုယ်ကြီးကိုတိုက်တဲ့နေရာမှာပြီးတော့ခက်ခဲတယ်အဲ့ဒါကြောင့်မို့လက်နက်ကင်ဟိုတော်လန်ရေးဖွဲ့ကြီးတွေကိုကူညီနေတဲ့ထောက်ခံတဲ့လူတွေကိုဒီကပြတ်မှတ်ထားလာတယ်လို့ဆိုကျွန်တော်တို့အဲ့လိုပဲနားလဲ
နေခေါ်ညပါလက်နက်ကြီးတွေနဲ့ပြစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရွာလုံးကျွတ်ပြေးနေရပြီးသူတို့ရက်ရွာတွေမှာနေအိမ်ဒီမှာနေထိုင်မရဖြစ်နေကြတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့တော်တော်များများကမပြန်ရဲကြဘူးဖြစ်တယ်။တချို့လူစုတော့ပြန်ခဏတချို့လူစုထောင်းကြည့်ပြီးတော့တော်တော်များများပြန်ပုံပြနေရတယ်ဆိုတော့မိသားစုရှိတယ်။တို့ကတော့လို့ရချက်ရကိုသက်ပြီးတော့
ကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပြပါတယ်။
ကမ္ဘာကြီးရပါတော့အခုကကြာတော့ဟိုက6ပိန်ဝန်းကျင်လောက်ရှိတယ်လို့တော့ခန့်မှန်းရတာပေါ့ဟုတ်ကဲ့။အမြင်လာတယ်ဟိုဟာဒီလေကြောင်းတိုက်ခတ်မှုကလည်းဆက်လက်ဖြစ်ပေါ်နေတော့ဟို IDP တွေကလည်းဆက်ပြီးတော့မှရှိနေတာပေါ့နော်။ဟုတ်ကဲ့ဒီကျွန်တော်တို့2023ဆိုပိုင်းကလာနဲ့မတင်ကဟိုဟာပေါ့နော်ငါးသိန်းကျော်နေပြီလေ။ဒါကအခုချိန်မှာကျတော့ဆက်လက်ဖြစ်ပေါ်နေတဲ့လေကြောင်းတိုက်ခတ်မှုတွေပေါ်မှာတော့6သိန်းဝန်းကျင်လောက်တော့ဒါကျွန်တော်တို့ဟိုဟာခန့်မှန်းရတာပေါ့
။အခုဆိုရင်စစ်ကောင်စီဘက်ကဒေသခံကြီးရွာသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးမှုတပ်ဖြတ်မှုတွေမိရှုမှုတွေကိုကရင်ပြည်နယ်အတွင်းမှာပြုလုပ်လာတယ်လို့လည်း KNU ဘက်ကပြောပါတယ်။ကရင်ဒေသခံတွေကတော့တောတောင်တွေထဲပေါအောင်နေတာတွေညစ်ဘေးမှာနေထိုင်နေရတာတွေအပြင်အိမ်နီးနားချင်းနိုင်ငံတွေစီကိုပါစစ်ဘေးရှောင်နေရတာတွေလည်းရှိလာနေပါတယ်။အခုဆိုရင်နယ်မြေလိုက်စစ်ဘေးရှောင်နေရတဲ့အတွက်အစားအသောက်ရိတ်ခါမလုံလောက်တာတွေရှိနေတယ်လို့မိုးရင်းကာလရောက်တော့မှဖြစ်တဲ့အတွက်အမိုးအကာတွေလည်းလိုအပ်နေတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။